ဤဥရောပသမဂ္ဂကမြန်မာဝန်ကြီး၃ဦးနဲ့စစ်ကောင်စီတာဝန်ရှိသူတွေအပါအဝင်လူပုဂ္ဂိုလ်၆ဦးနဲ့အမှတ်နှစ်တပ်တူတန်းလုပ်ငန်းဌာနတို့ကိုတန်ခတ်ရေးယူလိုက်ကြောင်းဇူလိုင်20ကျတပရီနော်ကြေညာချက်ထုတ်ပြန်ပါတယ်ဒါဟာတတမအကြိမ်ရောက်ရေးယူတာပါသူတို့ဟာမြန်မာနိုင်ငံမှာကျန်းဖက်မှုတွေဆိုးရတဲ့လူခွင့်ချိုးပေါက်မှုတွေနဲ့နိုင်ငံတည်ငြိမ်အေးချမ်းမှုတွေချင်းချောက်မှုတွေဆက်ဖြစ်ပေါ်စေတာကြောင့်ရေးယူတယ်လို့ဖော်ပြထားပါတယ်ဤကနောက်ထပ်အရေးယူခံရသူ၆ဦးကလူမှုကြီးကြပ်ရေးဝန်ကြီးဦးမြင့်ကျိုင်းအလို့သမားဝန်ကြီးဦးပွင့်ဆန်းနဲ့ကျန်းမာရေးဝန်ကြီးဒေါက်တာတက်ခိုင်ဝင်းစစ်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့ဦးအောင်ကျော်မင်းနဲ့ပေါ်ရော့အောင်တိန်တို့အပြင်စစ်ထောက်ချုပ်ဒုတိယဗိုလ်ချုပ်ကြီးကျော်စွာလင်းတို့ဖြစ်ပါတယ်နိုင်ငံပိုင်အမှတ်နဲ့တပ်တူရင်းဌာနကတော့မြန်မာစစ်တပ်အတွက်ဝင်ငွေရအောင်လှုပ်ဆောင်ပေးနေတာကြောင့်အရေးယူတာဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း EU ကဒဏ်ခတ်အရေးယူတဲ့လူပုဂ္ဂိုလ်စုပေါင်း69ဦးရှိပြီပြီးတော့ကုမ္ပဏီအဖွဲ့အစည်းပေါင်းက19ခုရှိပါပြီအခုလိုဒဏ်ခတ်အရေးယူထားသူတွေရဲ့ပိုင်ဆိုင်မှုတွေကို EU ကထိန်းချုပ်မှာဖြစ်တယ်လို့ခီးသွားခွင့် EU အဖွဲ့ဝင်နိုင်ငံသားတွေငွေကြေးဆက်သွယ်ထောက်ပံ့မှုတွေကိုပါပိတ်ပင်တားမြစ်လိုက်တာဖြစ်ပါတယ်မြန်မာတပ်လက်နက်တင်ဖို့ရောင်းချခွင့်ကို EU ကဆက်ပိတ်ထားတယ်လို့မြန်မာစစ်တပ်နဲ့တခြားနေကြာဆောင်တပ်တွေအသုံးပြုနိုင်တဲ့တင်ဖို့ကုန်တားမြစ်တာမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေစီးရဲလက်ကျင့်မှုတင်နန်းပေးတာတွေကိုပါဆက်ပြီးတော့ပိတ်ထားဆဲဖြစ်ပါတယ်မြန်မာနိုင်ငံနဲ့ကျန်းဖက်မှုတွေဆက်တိုးလာတာအတွက် EU ကအထူးစိတ်ပူဆဲဖြစ်ပြီးတော့လေကြောင်းတိုက်ခိုက်မှုအပေါင်းအရက်အသားတွေပေါ်တိုက်ခိုက်မှုကိုရှုံချကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်